အမေရိကန်ပြည်ထောင်စုက Ukraine ကိုပေးမယ်လို့ကတိပြုထားတဲ့ M1 Abrams အမျိုးအစားတင်ကားတွေမကြခင် Ukraine ကိုရောက်တော့မှဖြစ်ပြီးတော့ Ukraine တိုက်လေယာဉ်မှူးတွေကို F-16 တိုက်လေယာဉ်တွေပြန်လည်ပို့ချပေးနေတဲ့အစီအစဉ်ကိုလည်းအမေရိကန်စစ်အခြေစိုက်စခန်းတွေမှာတိုးချဲ့ပို့ချပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွှတ်ရောင်စတန်ကဒီကနေ့ပြောပါရယ်ရုရှားရဲ့ထိုးစစ်ဆင်မှုတွေဟာစစ်မြေပြင်ကိုကျော်လွန်ပြီးအရသာထိခိုက်သေးဆုံးမှုအများအပြားဖြစ်ပေါ်နေစေတယ်လို့လည်းဝန်ကြီးလွှတ်ရောင်စတန်ကပြောပါရယ
် I'm also pleased to announce that the M1 Abrams tanks that the United States had previously committed to will be entering Ukraine soon.
မကတော့ပဲယူကရိန်းပြည်သူတွေပြောပြလို့မရနိုင်တဲ့ခံစားမှုတွေဖြစ်ပေါ်နေစေပါတယ်လို့ပြောသွားတာဖြစ်ပါတယ်။ရုရှားကယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အဦတွေဖြစ်တဲ့စိတ်ကန်းနဲ့ကောက်နံတွေတူလောင်ထားတဲ့နေရာတွေကိုရုရှားကပြစ်မှတ်ထားတိုက်ခတ်လာနေတဲ့အတွက်မဟာမိတ်နိုင်ငံတွေအနေနဲ့လည်းယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေထောက်ပံ့ပေးကြဖို့လဲဂျာမနီနိုင်ငံမှာပြုလုပ်တဲ့အမေရိကန်ဦးဆောင်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်တွေတည်ဆုံပွဲမှာဝင်းဇီလွိုက်အစတန်ကတိုက်တွန်းပြောကြားခဲ့တာပါ။ဒီတွေ့ဆုံပွဲမှာမကြသေးခင်ကကာကွယ်ရေးဝင်ကြီးအဖြစ်အသစ်ခတ်အပ်ခံထားရတဲ့ Rostan Umarek တက်ရောက်လာတာကိုလည်းဝင်ကြီး Lloyd Austin ကကြိုဆိုလိုက်ပါတယ်။ Rostan Umarek ဟာ Ukraine ကာကွယ်ရေးဝင်ကြီးဟောင်း Olesy Raksikov နေရာမှာအခုလအစောပိုင်းကအစာတိုးခတ်အပ်ခံရတာဖြစ်ပါတယ်။ဒီတော့ Dwayne Ukraine နိုင်ငံအနောက်ပိုင်း Lviv မြို့ကိုဒီကနေ့ September 19ရက်နေ့မှာ Russia ရဲ့လေကြောင်းကတိုက်ခတ်မှုကြောင့်အနည်းဆုံးလူတအူးသေဆုံးသွားတယ်လို့ Ukraine တာဝန်ရှိသူတွေကပြောပါတယ်ရှင်။